The Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂတွေ့ရမှုချုပ်ကကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ခွန်ကောက်ခံမဲ့အစီအစဉ်ကိုရပ်ပေါင်း90ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။ဒီလိုထိပ်တန်းသတင်းတွေကိုကိုရန်နိုင်တဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမယ့်ထိပ်တန်းရောက်သတင်းလွှာတွေကတော့ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေအထိမ်းအမှရန်ကုန်မှာဂုံပြုကျင်းပါပါတယ်မတန်ဆွမ်းကလေးငယ်တွေရဲ့အရေးပါတွေဆောင်ရွက်ပေးနေပါသလဲ
ကျမတို့ကလေးတွေကိုဟို community တွေကိုဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာ
နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံနားဆင်ရပါမယ်ရှင်။နောက် ABSDF တပ်ဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေ၊နောက်ဥကိုနီရဲ့အမှုကိုတရားရုံးတင်စစ်ဆေးနေတာယုံကျင်းကအကျဉ်90ပြည့်သွားပါပြီ။ဒါပေမဲ့စီရင်ချက်ချဖို့ဘာကြောင့်ကြန့်ကြာနေကြရပါသလဲ။ခါခါဘိုရာစီတောင်တန်းမှာတော့တီးနှံဆိုင်ခင်းနေတဲ့ကြွက်တွေဝင်ပြီးဖျက်ဆီးတာကြောင့်ဒေသတွင်းစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေ၊ရှမ်းပြည်တိုးတက်ရေးပါတီဘက်ကတော့နိုင်ငံရေးပြဿနာကိုစပွဲဝိုင်းကနေဖြေရှင်းဖို့ပါတီကွန်ကရစ်မှာဆုံးဖြတ်လိုက်တဲ့အကြောင်းစားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောကြားလိုက်ပါတယ်ပိုလန်နိုင်ငံကာတိုဗစ်ချာမြို့မှာဒီကနေ့စတင်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှာအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
We are in trouble. We are in deep trouble with climate change. Climate change is running faster than we are.
ရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်တို့အတော်ကြီးကိုဒုက္ခရောက်နေပါပြီ။ရာသီဥတုပြောင်းလဲနေတဲ့နှုံးကကျွန်တော်တို့ထက်ကိုရှေ့ပိုရောက်နေပြီမို့အချိန်မနှောင်းခင်မှာအချိန်အမြန်အမီလိုက်ရမှာဖြစ်ပါတယ်။တချို့လူတွေ၊ဒေသတွေ၊နိုင်ငံတွေအတွက်တရေးရှိရေးလောက်အထိကိုအရေးကြီးတဲ့ပြဿနာကြီးဖြစ်နေပြီလို့ကုလသမဂ္ဂတွေ့ရမှုချုပ်ကပြောကြားသွားတာဖြစ်ပါတယ်။ကမ္ဘာရာသီဥတုကိုပြောင်းလဲဖောက်ပြန်စေတဲ့အပူချိန်မြင့်တက်မှုကိုကန့်သတ်ရမယ့်အချိန်လွန်သွားပြီဖြစ်ပေမဲ့ကန့်သတ်နိုင်သေးတယ်လို့လည်းသူကပြောသွားပါတယ်။မြေအောင်လောင်စာထုတ်လုပ်မှုကနေတခြားနည်းလမ်းကိုပြောင်းဖို့ကြိုးစားတဲ့ကာလမှာဒီလုပ်ငန်းတွေပေါ်မှာမှီတည်နေထိုင်ကြရသူတွေရဲ့ဘဝတွေရှင်သန်နိုင်ရဲ့အတွက်အကူအညီပေးဖို့ကိုလည်း COP24 ညီလာခံဥက္ကဋ္ဌလည်းဖြစ်ပိုလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးလည်းဖြစ်တဲ့မီခဲလ်ကာတီကာကညီလာခံအဖွဲ့မိန်ကွန်းမှပြောသွားပါတယ်။သတင်းနှစ်ပတ်ကြာကျင်းပမဲ့ဒီကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးညီလာခံကိုနိုင်ငံပေါင်း200လောက်ကကမ္ဘာခေါင်းဆောင်တွေတက်ရောက်နေပါတယ်။2015ရုံးကဒီပြင်သစ်နိုင်ငံပါရီမြို့တော်မှာပါတီသဘောတူညီချက်ရရှိခဲ့ပြီးတဲ့ကဆိုရင်အခုကာတိုဗစ်ချာမှာကျင်းပနေတဲ့ညီလာခံကအရေးအပါဆုံးမှာပါရီသဘောတူညီချက်မှာသဘောတူထားကြတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို1ဒီဂရီဆယ်လ်စီယပ်စ်ထက်ထပ်မတိုးအောင်ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုဘလို့စူးစမ်းလျှော့ချနေတယ်လဲဆိုတာကိုအခုညီလာခံမှာဆွေးနွေးကြမှာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာလာမယ့်ရက်90ကာလအတွင်းကုန်သွယ်ကုန်အစ်စ်တွေထပ်ချမှတ်သွားမှာမဟုတ်ဘူးဆိုတဲ့သတင်းကြောင့်အာရှအစုရှယ်ယာဈေးကွက်ဟာတင်လာနေမှာတက်လာခဲ့ပါတယ်ဒီရက်90အတွင်းမှာသဘောတူညီချက်အသေးစိတ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်တင်လာနေအစောပိုင်းကတော့တရုတ်နိုင်ငံရဲ့အဓိကအစုရှယ်ယာဈေးကွက်ဖြစ်တဲ့ရှန်ဟိုင်းကွန်ပိုစစ်ရဲ့ဈေးကွက်အညွန်ကိန်းဟာ2.8%လောက်မြင့်တက်သွားခဲ့ပြီးတော့ဟောင်ကောင်ရဲ့ဟန်ဆန်ဈေးကွက်ကတော့2.8%လောက်မြင့်တက်လာခဲ့ပါတယ်ဂျပန်နိုင်ငံရဲ့နစ်ဂေးအစုရှယ်ယာဈေးကွက်ကတော့1.4%လောက်မြင့်တက်ခဲ့ပါတယ်အမေရိကန်ဈေးကွက်မှာဖွင့်ခဲ့ Dow နဲ့ S&P အညွန်ကိန်းတွေမှာလည်း1.9နဲ့1.8%တို့အထူးသဖြင့်တက်လာခဲ့တာကြောင့်ညွော့အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာဒီအစုရှယ်ယာဈေးတွေတက်လာမယ်ဆိုတဲ့အရေးအယောင်တွေလည်းပြသနေပါတယ်။အမေရိကန်သမ္မတဒေါ်လန်ထရမ့်နဲ့သမ္မတတရုတ်သမ္မတရှီကျင်းဖင်တို့အာဂျင်တီးနားနိုင်ငံမှာချင်းပါတဲ့ဒီ G20 အစည်းအဝေးမှာတွေ့ဆုံခဲ့ရတဲ့နောက်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေတဲ့ဒီနိုင်ငံကြားမှာညှိနှိုင်းမှုအထိုက်အလျောက်ရခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့ညစာသုံးဆောင်စဉ်ရခဲ့တဲ့သဘောတူညီချက်ကအကြီးအမားဆုံးသဘောတူညီချက်တွေတခုဖြစ်ပြီးတော့လေယာဉ်ဆိုင်ပြိုရေးစက်မှုကုန်ထုတ်ကုန်တွေနဲ့ကွန်ပျူတာပစ္စည်းတွေမှာအလွန်ကောင်းမွန်တဲ့အကျိုးရလဒ်တွေထွက်ပေါ်လာမှာဖြစ်တယ်လို့သမ္မတထရမ့်ကသူ့ရဲ့လေးပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေပြီးတော့နှုတ်ထွက်တော်မယ်လို့ကတားနိုင်ငံကပြောကြားလိုက်ပါတယ် LNG ဓာတ်ငွေ့ရေထုတ်လုပ်မှုကိုပို့ပြီးတော့အာရုံစိုက်နိုင်ဖို့ OPEC အဖွဲ့ကနေနှုတ်ထက်မယ်လို့စွန့်အင်ဝင်ကြီး Saeed Sharida Al Kabi ကဒီကနေ့ဒိုဟာမြို့တော်မှာမျှော်လင့်မထားပဲကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာ LNG ဓာတ်ငွေ့ရေအများဆုံးထုတ်လုပ်နေတဲ့ကစားနိုင်ငံကလောလောဆယ်တစ်နှစ်ကိုဓာတ်ငွေ့ရေတန်ချိန်89တန်းထုတ်လုပ်ရောင်းချနေတာကနေတန်ချိန်တန်း130အထိတိုးမြင့်တင်ဖို့သွားဖို့ရည်ရွယ်ထားတယ်လို့ဝင်ကြီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရေနံထုတ်လုပ်မှုကိုလည်းတနေ့ကိုရေနံစီ 4.8 တန်းကနေ 6 တန်းခွဲအထိတိုးမြင့်သွားမယ်လို့ပြောပါရယ်ရေနံနဲ့သဘာဝဓာတ်ငွေ့ကျွဲဝါတဲ့ကတားနိုင်ငံက OPEC အဖွဲ့မှဩဇာညောင်းတဲ့ Saudi Arabia နိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာ OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့ကြေညာခဲ့တာလည်းဖြစ်ပါရယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကနိုင်ငံရေးကြောင့်မဟုတ်ပါဘူးလို့ဝန်ကြီး El Khabi ကညှင်းဆန်သွားပါရယ် OPEC အဖွဲ့မှ58နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ကတားနိုင်ငံအနေနဲ့ဂျာတာဘရင်းနဲ့တောက်ချာနေတွေမှာကျင်းပမဲ့ OPEC စည်းဝေးပွဲတွေကိုတက်မှာဖြစ်ပြီးပေးထားတဲ့ဂတိကဝတ်တွေချွေပြောင်းအောင်ဆောင်ရွက်သွားမယ်လို့ပြောပါရယ်တချိန်တည်းမှာပဲရုရှားနဲ့ Saudi Arabia နိုင်ငံကြားရေနံထုတ်လုပ်မှုကန့်သတ်ဖို့သဘောတူညီချက်ကိုထပ်ပြီးတက်တန်းတိုးလိုက်တဲ့အတွက်ဒီကနေ့တနင်္လာနေ့မှာရေနံဈေးတွေတက်သွားပါရယ်ရှင
်အမေရိကန်နိုင်ငံရဲ့41ယောက်မြောက်သမ္မတဖြစ်တဲ့သမ္မတဟောင်း George H.W. Bush ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားပြီးတဲ့နောက်အမေရိကန်သမ္မတ Donald Trump ကလာမယ့်ဗဟုသုနေ့ကိုတနင်္ဂနွေလုံးကြည်ကွဲဝမ်းနည်းပွဲနေ့ဖြစ်သမှတ်ကြေညာလိုက်ပါတယ်။သမ္မတ George Bush ရဲ့ရုပ်အလောင်းကိုအများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်နှုတ်ဆက်ကာရပြုနိုင်အောင်ဒီကနေ့တနင်္လာနေ့ညနေပိုင်းကစပြီးအမေရိကန်လွှတ်တော်ပင်မအဆောက်အအုံမှာဗဟုသုနေ့အထိထားရှိသွားမှာဖြစ်ပြီးအဲ့နောက်ဗဟုသုနေ့ကျရင်တော့ Washington ကနိုင်ငံတော်ဖျားเจ้าမှာနိုင်ငံတော်ဇာပနအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။အဲ့တော့သူ့ရဲ့ရုပ်လောင်းကို Texas ပြည်နယ်ကိုပြန်တည်ဆောင်ပြီးတော့သူ့ရဲ့သမ္မတစာကြီးတိုင်းရှိတဲ့နေရာမှာမြေမြုပ်တင်းကျုပ်သွားမှာဖြစ်ပါတယ်။သမ္မတ George Bush ဟာ1989ခုနှစ်ကနေ92ခုနှစ်အထိအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး91မှာတော့အီရန်နိုင်ငံကကူဝိတ်ကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကသမ္မတ Bush ကအမေရိကန်တပ်တွေကိုပင်လယ်ကွေ့ဒေသကိုဆစ်လွတ်ပြီးတော့ Saddam Hussein ရဲ့အီရတ်တပ်တွေနဲ့ပင်လယ်ကွေ့စုပွဲကိုဆင်နွှဲခဲ့တာပါ။သမ္မတဟောင်း George Bush ဟာဒုတိယကမ္ဘာစစ်တွင်းမှာအမေရိကန်ရေးတဲ့လေမှုဖြစ်တော်ဝန်ထမ်းဆောင်ခဲ့ပြီးတော့အဲ့နောက်တော့သူဟာအမေရိကန်လွှတ်တော်မှကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အမေရိကန်ဘူထောက်လိုင်းအဖွဲ့ CIA ညွှန်ကြားရေးမှူးစတာတွေအဖြစ်တော်ဝန်ထမ်းဆောင်ခဲ့သလိုသမ္မတ Ronald Reagan လက်ထက်မှာတော့ဒုသမ္မတအဖြစ်နဲ့တော်ဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လည်းညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်တွေနဲ့ဆွေးနွေးနိုင်ဖို့အတွက်ဒီတာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးရေးစပွဲစီရောက်လာအောင်ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်သမ္မတအမရန်ခန်းစီကိုစာရေးသားတောင်းဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့စာကိုတနင်္လာနေ့မနေ့ကသူရရှိတယ်လို့ဝန်ကြီးချုပ်ခန်းကသတင်းတောက်တွေကိုပြောကြားပြီးအာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါကစ္စတန်ကဖြစ်နိုင်တဲ့အထောက်အမှုအားလုံးနဲ့ကူညီသွားမယ်လို့ဆိုခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်နိုင်ဖို့ညှိနှိုင်းဆွေးနွေးနိုင်ရေးဟာတောင်အာရှဒေသအတွက်သူ့ရဲ့အဓိကဦးစားပေးကိစ္စဖြစ်ပြီးတော့ဒီကိစ္စအောင်မြင်ဖို့အတွက်ပါကစ္စတန်ရဲ့ပံ့ပိုးကူညီမှုလိုအပ်တယ်လို့အမေရိကန်သမ္မတကစာထဲမှာရေးသားထားတဲ့အကြောင်းပါကစ္စတန်နိုင်ငံသားဌာနပြောခွင့်ရသူမိုဟာမက်ဖောက်ဆာကလည်းကြေညာချက်ထုတ်ပြန်ပါတယ်။သမ္မတရဲ့စာနဲ့ပတ်သက်လို့အစ္စလာမာဘတ်မြို့တော်ကအမေရိကန်တန်ယုံက VOA ကိုမှတ်ချက်ပေးပြောဖို့ညှင်းဆိုပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေအပေါ်တိုက်နေတဲ့တာလီဘန်တွေဟာပါကစ္စတန်မှာအခြေချပုံခုံနေကြတယ်လို့သမ္မတထရမ့်ကပြောပြီးတော့ပါကစ္စတန်ကိုထောက်ပံ့နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရန်ပုံငွေဒေါ်လာတန်းထောင်ချီကိုအမေရိကန်ကဖြတ်တောက်ထားပါတယ်။ပါကစ္စတန်ဘက်ကလည်းအမေရိကန်ကိုဆွဆွဲနေတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒီနှစ်နိုင်ငံကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအခုလိုသမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်ကိုရှာရှာပပစာရေးသားဆက်တွေ့ခဲ့တာလည်းဖြစ်ပါတယ
်။နောက်ပြန်ကနေမှကျင်းပမယ်နေတိုးအဖွဲ့စည်းဝေးမှာယူကရိန်းရဲ့တင်မော်တွေရုရှားဖန်တာတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမယ်ပုံရှိနေပါတယ်။ဗယ်ဂျန်နိုင်ငံဘရဆောမြို့တော်မှာနေ့ရက်ကြာကျင်းပမယ်နေတိုးအဖွဲ့ဝန်နိုင်ငံသားဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မှာဖြစ်ပြီးတော့အဖွဲ့ဝန်နိုင်ငံတွေအနေနဲ့စီးရေးသုံးစစ်ကိုပို့ပြီးတော့ထပ်ဝင်သုံးဆွဲကြဖို့အမေရိကန်ဘက်ကတောင်းဆိုနေတဲ့ကိစ္စကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းခရိုင်းမီးယားဒေသကမ်းလွန်ကော့ချ်ရေလက်ကြားမှာယူကရိန်းရဲ့တင်မော်နစင်ကိုရုရှားကပြစ်ခတ်ပြီးဆွဲတင်မော်ဒစီကိုဝန်တိုက်တဲ့ဖြစ် နောက်ပိုင်းနိုင်ငံခြားစစ်ပွဲဖြစ်ပွားမဲ့အထိအခြေအနေတင်းမာနေတယ်လို့ယူကရိန်းဆိုရကပြောပါရယ်ရုရှားရဲ့လုပ်ရအပေါ်မှာနီတိုမဟာမိတ်တွေအနေနဲ့တင့်တော်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့သမ္မတပိုရှန်ကိုကတောင်းဆိုထားပါရယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာဖြစ်နေတဲ့ဆန္ဒပြမှုတွေကိုနိုင်ငံရဲ့အရာရောလူမှုရဲ့အရာပါဖြေရှင်းဖို့ကြိုးစားနေတယ်လို့ပြင်သစ်မြို့တော်ဝန် N. Idago ကဒီကနေ့ပြောကြားပါရယ်ဝန်ကြီးချုပ်Edward Philip နဲ့တွေ့ဆုံဆွေးနွေးအပြီးမြို့တော်ဝန်ကအခုလိုပြောကြားခဲ့တာပါလောင်စာကိုတိုးမြင့်ခဲ့ပြီးတဲ့နောက်ဒီဇယ်ဈေးတွေမြင့်တက်လာတဲ့နောက်ဆက်တွဲကုန်ဈေးနှုန်းကြီးမြင့်လာမှုကိုမကျေနပ်တဲ့အတွက်ပြည်သင့်နိုင်ငံတော်ကမှဆန္ဒတွေပြနေကြတာပါပါရီမြို့တော်မှာစနေနေ့ကအစိုးရဆန့်ကျင်ဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်ဖျက်ဆီးမှုတွေလည်းရှိခဲ့ပါတယ်ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူပေါင်း100လောက်ထိခိုက်ဒဏ်ရာရပြီးတော့400လောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီဆန္ဒပြမှုတွေကြောင့်သမ္မတအမန်နျော်မခွန်ကပြည်ထောင်စုဝန်ကြီးအပြင်ဒီလုံခြုံရေးတာဝန်ရှိသူတွေနဲ့တနင်္ဂနွေနေ့ကအရေးပေါ်အစည်းအဝေးပြုလုပ်ပါတယ်။ကမ္ဘာကြီးပူနွေးလာမှုပြဿနာကိုဖြေရှင်းနိုင်ဖို့ပြင်သစ်အစိုးရကလေထုညဉ့်ဉန်းစီတဲ့လောင်စာဆီရီအပေါ်မှာအခွန်တိုးကောက်တဲ့အစီအစဉ်ကိုစလုပ်နေတာပါ။ဒါပေမဲ့ပြင်သစ်သမ္မတဟာတာမန်ပြည်သူတွေရဲ့ဘဝနဲ့ကင်းကွာနေတယ်လို့ဆိုပြီးဆန္ဒပြနေကြပြီးတော့တချို့ကသမ္မတကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်
။စပိန်နိုင်ငံအန်ဒလူးရှုဒေသလွတ်တော်ရွေးကောက်ပွဲမှာတော့ရွှေပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့လယ်ယာဇုံပါတီကပထမဆုံးအကြိမ်ဖြစ်တဲ့အနိုင်ရသွားပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲရဲ့မဲရီအတွက်96ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာတော့လယ်ယာဇုံပါတီဖြစ်တဲ့ Fox ပါတီကနေရာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်။ England Premier League က Southampton အသင်းကနီးပြ Mark Hughes ကိုယာရုကနေထုတ်ပယ်လိုက်ပါတယ်။ Southampton အသင်းဟာဒီနှစ်ဘောလုံးရာသီမှာ14ပွဲကစားပြီးတဲ့အချိန်မှာအဆင့်18နေရာကိုရောက်နေတဲ့အတွက်နီးပြ Hughes ကိုယာရုကနေထုတ်ပယ်လိုက်တာဖြစ်တယ်လို့ဒီကနေ့မှကြေညာလိုက်ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ်တွေပညာသင်ယူရေးမှာအတားအဆီးတွေရှိနေသေးတယ်လို့ဒီကလေးတွေရဲ့ပညာရေးကိုကူညီလှုပ်ဆောင်ပေးနေသူတူကပြောဆိုလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့အထိမ်းအမှတ်ရန်ကုန်ကံတော်ကြီးဥယျာဉ်မှာလုပ်တဲ့မတန်ဆွမ်းသူတွေကိုဂုဏ်ပြုကြိုဆိုပွဲအတွေ့ VOA ကိုအခုလိုပြောလိုက်တာပါဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်က VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်
2014တကောင်စင်းနေတိုင်းဆိုရင်မြန်မာနိုင်ငံမှာမတန်ဆွမ်းသူ23မိန်းကျော်ရှိပါတယ်မတန်ဆွမ်းသူတွေတွေ့ကြုံနေရတဲ့အခက်အခဲတွေကသူတို့ရဲ့အားနည်းချက်တွေကြောင့်မဟုတ်ပဲပတ်ဝန်းကျင်ကသူတို့ပေါ်ထားတဲ့အမြင်တွေမှားယွင်းနေလို့ဒါတွေကိုပြုပြင်ပြောင်းလဲဖို့လိုကြောင်းအေဒင်ရိတ်မြုံရှေ့ဆောင်လမ်းပြပညာရေးစနစ်တင်ကြားရေးအဖွဲ့ကောင်းဆောင်ဒေါ်စန်းစန်းဝင်းကပြောပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာမတန်ဆွမ်းကလေးတွေရဲ့ပညာသင်ယူနိုင်ခွင့်မှာအတားအဆီးတွေရှိနေပြီးအလွှာအသီးသီးကဒါကိုနားလည်သဘောပေါက်ဖို့လိုအပ်နေရလို့ဒေါ်စန်းစန်းဝင်းက VOA ကိုပြောပါတယ
်ကျွန်တော်ကလေးတွေကိုဒီတော့ဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာသူတို့ရဲ့သင်ယူနိုင်တဲ့အနေအထားချိပဲသင်ယူပါစေအဲဆရာဝန်ဖြစ်နိုင်တဲ့လူလဲဆရာဝန်ဖြစ်သွားပါစေအင်ဂျင်နီယာဖြစ်နိုင်တဲ့လူလဲအင်ဂျင်နီယာဖြစ်သွားပါစေဒါပေမဲ့သူတို့ရဲ့သင်ယူနိုင်တဲ့အတိုင်းအတာထိကိုပဲကျွန်တော်တို့ကသင်ပေးဖို့အတွက်ကိုအခွင့်အရေးကို advocacy ဘက်နေနဲ့လုပ်ပြီးတော့တောင်းဆိုနေတာပေါ့နော်အဲနောက်ပြီးတော့ဥမာ green the bear ဆိုတာခရီးတွေရဲ့အကြောင်းတွေခွင့်တချို့ဆိုရင်ခနာကိုမတန်ဆွမ်းကလေးတယောက်ကျောင်းသွားအပ်ပြီဆိုလို့ရှိရင်ဟာဒီကလေးတွေဒီငါတို့ကျောင်းမှာလက်ခံလို့မဟုတ်ဘူး special school တွေကိုသွားပေါ့အဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးလှုပ်တဲ့ကျောင်းတွေဒီ awareness မရှိသေးဘူးမတန်ဆွမ်းသူတွေအပေါ်မှာဆိုတော့မတန်ဆွမ်းသူတွေလည်းကျောင်းတွေခွင့်ရှိပါတယ်ဆိုတဲ့ awareness မျိုးကိုအောက်ရှေ့ကနေပြီးအပေါ်ထိကိုကျမတို့ကဖြစ်စေခြင်းနဲ့
1992ခုနှစ်ကစပြီးဒီဇင်ဘာ3ရက်ကိုအပြည်ပြည်ဆိုင်ရာမတန်ဆွမ်းသူများနေ့အနေနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကသတ်မှတ်ခဲ့တာပါမြန်မာနိုင်ငံမှာတော့1994ခုနှစ်ကစပြီးကျင်းပလာလို့အခုဆိုရင်25ကျင်းရှိပြီဖြစ်ပါတယ်ဒီနှစ်အတွက်စောင်ပုတ်ကအားလုံးတူညီအခွင့်အရေးရရှိရေးမတန်ဆွမ်းသူများအစွမ်းမြင့်တင်ပြီးဖြစ်ပါတယ်ကမ္ဘာပေါ်မှာလူ9ယောက်မှ1ယောက်ကမတန်ဆွမ်းဖြစ်နေကြပါတယ်ကမ္ဘာလူကြီးရေတန်း9000ကျော်ရဲ့7ပုံ2ပုံကမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီမတန်ဆွမ်းနေရဲ့80ရာခိုင်နှုန်းလောက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာနေကြတာပါဒီနေ့မြန်မာနိုင်ငံအနှံ့မှာအဖွဲ့အစည်းမျိုးစုံကမတန်ဆွမ်းသူတွေအတွက်ဂုဏ်ပြုကြိုဆိုရပွဲကြီးလုပ်ခဲ့ကြပါတယ်အေဂျင်မတန်ဆွမ်းတက်ငယ်များပြုစုရာရင်းမြုံကလည်းရန်ကုန်မြို့ကံတော်ကြီးဥယျာဉ်မှာမတန်ဆွမ်းကလေးတွေအတွက်ပျော်ပွဲရှင်ပွဲတွေပြုလုပ်ပေးခဲ့ပြီးသူတို့ရဲ့ရေးပါမှုနဲ့တန်းတူညီမျှမှုကိုဂုဏ်ပြုကြိုဆိုခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ ABSDF မြောက်ပိုင်းတပ်ဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအပါအဝင်3ဦးကိုမတရားအသင်းအဥပဒေနဲ့အမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်စခန်းမှာခေါ်ယူထားပါတယ်။ ကချင်လက်နက်ကိုင်တပ် KIA ရဲ့နယ်မြေအတွင်းမှာခွင့်ပြုချက်မရှိဘဲနေထိုင်ခဲ့မှုနဲ့အခုလိုဆွတ်ဆွဲအမှုဖွင့်တာပါမတ်တိန်ဂီထိုင်ဆက်သွယ်မေးမြန်းထားပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကိုအောင်ဆွေဦး ABSDF မြောက်ပိုင်းအဖွဲ့ဝင်ဘိုးမောင်ဦးနဲ့ကိုမောင်ကိန်းခေါ်ကိုတန်းထိုင်အောင်တို့ကိုမတရားအသင်အဥပဒေနဲ့မနေ့တုန်းကပဲမိုးညင်းတရားရုံးမှာတရားစွဲအမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်တွေကိုခေါ်သွားတယ်လို့မိုးညင်းမြို့နယ်ငင်းချမ်းရီအထောက်အကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကပြောပါတယ်အဲ
ကိုအောင်စိဦးကိစ္စကမနေ့ကနေ့ရက်နေ့ကအဲညကိုကျွန်တော်တို့မိုးညင်းရေးစခန်းကနေအဲကျွန်တော်တို့ရဲတရားရုံးမှာအမှုဖွင့်ပြီးမှညီယူပြီးမှခလျာဆောင်ကမူနီခလျာဆောင်ကတာရင်ခေါ်ဆောင်တော့ကြည့်ရပါတယ်။ပါတော့တော့ခုခေါ်တော့မှာဖြစ်ပါတယ်။ချက်ကိုတင်နေပါ
။မိုးညင်းမြို့မှာဆုံးပါခဲ့တဲ့ ABSDF တပ်ဖွဲ့ဝင်တဦးရဲ့နာရီအတွက် ABSDF မြောက်ပိုင်းဒုတိယဥက္ကဋ္ဌကိုအောင်ဆွေဦးတို့လာရောက်ခဲ့ကြတဲ့နိုဝင်ဘာလ30ရက်နေ့ညနေခင်းမှာစစ်ထောက်လန်ရေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။မင်းညာပိုင်းကမိုးညင်းခလျာဆောင်ကတပ်စခန်းကိုသူတို့သုံးစလုံးကိုခေါ်ဆောင်သွားတာကိုသာသိရပြီးအခုချိန်ထိပြန်မလာသေးသလိုသူတို့နဲ့တွေ့ဆုံသူလည်းမရှိသေးဘူးလို့ကိုကျော်မိုးတန်းကပြောပါတယ်
။အဲဘာမှမကြားလို့ရအခုကကျွန်တော်တို့အဲ့ဒီရုံးချုပ်တာလည်းဝါနေမှာထုတ်တယ်ဆိုတော့တရားရုံးနဲ့ရုံးချုပ်ကြရပါလိမ့်မရှိသေးဘူးလေ။ဘယ်သူမှကိုမလာဘူးဘူဟာလူတွေဘာလို့နေကြလဲကျွန်တော်လည်းမသိရတော့ဘူးအခုဒီကိုအေးအေးကြီးကြီးပဲနေနိုင်ကြတာအဲဒါကိုကျွန်တော်လည်းတော့အမှတရားမှကိုလာမသိကြဘူး
။ ABSDF မြောက်ပိုင်းအဖွဲ့ကခေါင်းဆောင်နှစ်ဦးအပါအဝင်သုံးဦးဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးABSD ရဲ့ဗဟိုကော်မတီဝင်တွေကိုဆက်သွယ်ဖို့စ조사ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဒါပေမဲ့လည်းကိုကျော်မိုးတန်းရဲ့အဆိုအရတော့ဖမ်းခံထားရသူတွေအရေးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုအကြောင်းကြားထားတယ်လို့သူကဆိုပါတယ
်။သူတို့ကတော့အဖိုးငင်းချမ်းရေး NRPC တို့ဒီငင်းချမ်းရေးကိုသူတို့အဖွဲ့ရောဘာတွေဘာတွေပို့ပြီးတော့ပြောတာပဲခင်ဗျ။အဲအရေးကြီးတဲ့ဒီဥပဒေဖြစ်တဲ့ကွန်မြူနီရှီယာနဲ့ကြားလာလို့ပြရပါတယ်ခင်ဗျ။
ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးမထားတဲ့ KIA ကချင်လက်နက်ကိုင်အဖွဲ့နေမြေဘက်မှာအခြေစိုက်တဲ့ ABSDF မြောက်ပိုင်းအဖွဲ့ဝင်တွေကိုတော့မတရားသင်အဥပဒေနဲ့အစိုးရကဖမ်းဆီးနေတာဖြစ်ပါတယ်။
ဒါကတော့ ABSDF ကမြောက်ပိုင်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နောက်ဆုံးရအခြေအနေကိုမတ်တိန်ဂီထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ရန်ကုန်လေစိတ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဦးကိုနီးရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါရစေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်လည်းဖြစ်တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးကိုနီးလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အမှုကိုတရားရုံးတင်ပြီးတော့စစ်ဆေးနေတာဟာဆိုရင်တော့ရုံးချင်းကအကြိမ်ပေါင်း60ပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့ဒီအမှုကိုရွေးကောက်ပွဲအလွန်အထိကြန့်ကြအောင်အချိန်ဆွဲနေတာလားဆိုပြီးတော့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
။တရားလွှတ်တော်ရှိနေကြီးဥကိုနီလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖက်ခံခဲ့ရတာဟာဆိုရင်2019 January 29ရက်နေ့မှာဆိုရင်နှစ်နှစ်တင်းတင်းပြည့်တော့မှာပဲဖြစ်ပါတယ်။လက်ရှိအမှုစစ်ဆေးနေတာရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တေဆုံးသူဥကိုနီနဲ့ဥနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှင်းနေဥရောဘတ်ဆန်အောင်က VOA ကိုအခုလိုပြောပါတယ်
။ဥကိုနီရဲ့မူချင်းနေရာကိုရုံးချင်းကိုးစင်မြောက်ကူတော့ပြီးခဲ့တဲ့ရက်ကပြီးသွားပြီ။အခုလာမဲ့ကြာသေးတောက်ကြကြမှာစပြော90 90နှစ်စမှာပေါ့နော်။အခုကတော့တရားခံစီအားသူ့ရဲ့တပ်တွေတွေဝယ်စစ်ဆေးနေတဲ့အဆင့်မှာရှိပါတယ်။သူတို့ဘက်ကတော့အမှုကိုတက်တဲ့တင်တဲ့ခါမှလည်းပေါ့နော်တက်တဲ့ကြီးကတစ်ချိန်ကိုတယောက်နှုံးလောက်ဖြစ်နေတယ်တစ်ချိန်ကိုတယောက်နှုံးလောက်ဆိုတော့တော်တော်လေးကိုကက်ခဲနေဖြစ်နေတယ်တော့ညံ့ညံ့ဆန်းဆန်းစစ်ဖွဲ့ဖို့ရုံးကလှုပ်ပြီးမှပဲရမှာလीကျွန်တော်တို့ကတော့ဘာမှလှုပ်လို့မရဘူး
မလိုအပ်တဲ့မိကုန်းတွေမိနေတာမျိုးတွေမလိုအပ်တဲ့မိကုန်းတွေကိုဖြည့်နေရတယ်ဆိုရင်တရားရုံးအနေနဲ့တားမြစ်ခွင့်ရှိတယ်ကြီးကြပ်ခွင့်ရှိတယ်လို့တရားလွှတ်တော်ရှင်တွေဦးဖြစ်သူဦးကြီးမြင့်ကပြောပါတယ်တရားမှုမှာတော့တရားရုံးချုပ်ရဲ့ကြီးကြပ်မှုအားနည်းတာတွေတွေ့ရတယ်လို့ဦးကြီးမြင့်ကတုံ့သက်ပါတယ
်ဒီမှုကိုကြန့်ကြာရွေးကောက်ပွဲအလွန်အထိဆွဲသွားကျင်တာလားအယူခံပြင်ဆင်နေအထိပေါ့လေအဲ့လိုသမင်သက်သက်ကြန့်ကြာပြီးတော့ကြန့်ကြာအောင်လို့ နော်ဟိုဒိတ်ဆက်နဲ့လုပ်နေတာလားဆိုတော့ကျွန်တော်တို့ရဲ့တန်မြတ်ရှိတယ်ဘာလို့တရားသူယုတ်ကလည်းစစ်တပ်ကလာလဲတရားသူယုတ်ကိုသူ့အာဏာဘာလို့ဒီပြေအကုန်လုံးကိုအစီခံနေရတာ ਉਹ ဒီကလုံးဖြစ်သမျှအကုန်လုံးကိုတရားသူယုတ်ကိုအစီခံရတယ်တရားသူယုတ်သိတယ်တရားသူယုတ်မသိဘူးဆိုတာမဖြစ်နိုင်ဘူးနော်တာမန်မှုလေးတွေတော့မှာပဲသတိမီဒီယာအမှုလေးတွေတော့မှာပဲတရားသူတရားယုံကျုပ်ကိုအစီခံနေရတာရှိတယ်တွတ်တော်ကျုပ်ကိုဒါကြောင့်မလို့ဒီကိစ္စတရားယုံကျုပ်ရဲ့ကြီးကြပ်မှုလေအားနည်းတယ်လို့ကျွန်တော်တို့ကဒီလိုပဲယူတာပါလေခ
င်ဗျာပြီးခဲ့တဲ့သတင်းပတ်တွေထဲမှာတော့တမတဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လှုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ်ဥက္ကဋ္ဌီလောက်ချံခံရမှုတရားယုံစစ်ဆေးမှု60ကြိမ်မြောက်ကိုလာမယ့်ကျေးဇူးပရိနိမှာယုံထုတ်စစ်ဆေးတော့မှာပဲဖြစ်ပါလေခင်ဗျာ
ဥက္ကဋ္ဌီရဲ့အမှုနောက်ဆုံးအခြေအနေကိုကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာကြွက်တွေကစိုက်ခင်းတွေကိုဝင်ပြီးတော့ဖျက်လို့ဒေသခံတွေဒုက္ခရောက်နေကြရတဲ့အကြောင်းကိုလည်းပြောပြပေးချင်ပါတယ်။ကချင်ပြည်နယ်ခါကာဘိုရာစီတောင်နှန်းဒေသကကြေးရွာတချို့ကတီးနှံစိုက်ခင်းတွေထဲမှာကြွက်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြတ်လပ်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကကွင်းစင်းလေ့လာပြီးတော့သက်ဆိုင်ရာကိုတင်ပြနေကြပေမဲ့လည်းဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့ကူညီမှုတွေကိုလုံးမပေးနိုင်သေးပါဘူးအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကုန်းအိမ်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ
်ကချင်းပြည်နယ်ပူတာအုပ်ခရိုင်နောင်မိုမြို့နယ်ခါခါပူရာစီတောင်နှန်းဒေသကကြေးရွာဆက်ရွာမှာဒေသခံတွေစိုက်ပျိုးထားတဲ့ကြုံနဲ့ပြောင်းခင်းတွေကြက်တွေဖျက်ဆီးထားတဲ့အတွက်စန္ဒရိတ်ကခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ရန်စိန်ကပြောပါတယ
်ဒီနေ့စာတဲ့စိုက်ထားတဲ့စိုက်ပျိုးခင်းပေါ်မှာကြွဝင်ပြီးတော့မှအကုန်ပစ္စည်းတွေဆိုတော့နောက်စားဆရာကတော့မကြံတော့ဘူးပေါ့နော်ကြောင်ဖူးတို့ဆက်တို့ပဲစိုက်ထားတယ်အဲ့ဒါကြီးအကုန်လုံးတို့ပစ္စည်းတွေခါကြတော့ဒီစုစုပေါင်းကအက300 400လောက်ပစ္စည်းပါတယ်အခုစားဆရာမရှိဘူးဖြစ်နေတယ်
ပြီးခဲ့တဲ့ဇူလိုင်လကဂျုံနဲ့ပြောင်းစိုက်ခင်းတွေကြွက်တွေစတင်ဖျက်ဆီးခဲ့တာဖြစ်ပြီးနိုဝင်ဘာလမှာစိုက်ခင်းအကုန်လုံးဖျက်ဆီးသွားခဲ့တာပါတဆုံတန်းကဝိုင်းတဆူထုနဲ့ထလာထုကြေးရွာလေးပါမှာကြွက်အန္တရာယ်ဆိုးဆုံးဖြစ်ပြီးကြေးရွာဆယ်ရွာထိကြွက်အန္တရာယ်ကျရောက်ခဲ့ပါတယ်လက်ရှိမှာခါကာပူရာစီတောင်နှန်းဒေသကြေးရွာသားတွေအနေနဲ့နောင်မွန်မြို့ပန်နန်းတေမြို့တွေမှာခြေကျင်ခီးနဲ့စံဝယ်ယူနေရတဲ့အတွက်အခက်အခဲဖြစ်နေတယ်လို့စံလူရန်စိန်ကဆက်ပြောပါတယ
်ဒီဒေတာခန့်တွေကစံဝယ်လို့ရတဲ့ဒီပန်နန်းတေနောင်မွန်ဖက်ကိုဆင်းပြီးတော့မှစံတွေဝေစားကြတယ်အခုချစ်သေးတဲ့နေဒီခါကပူဒေတာကနေ၅ရက်၆ရက်လမ်းလျှောက်ပြီးတော့မှစံတွေဝေပြီးတော့မှစားကြတယ်ကေကေကနိုင်ကုန်တော့
ထကပူရစီတောင်နှန်းဒေတာဟာပူတာအုံမြို့နဲ့မန္တလေးခကွာဝေးပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗနန်းတေမြို့နဲ့6ရက်ကြာခြေကျင်သွားရတာဖြစ်တဲ့အတွက်ရိတ်ခါရရှိရေးမှာခက်သွေ့နေတာပါဖရိကခက်ခဲနဲ့ကြုံတွေ့နေရတဲ့အနည်းဆုံးကြေးရွာစီသွားရောက်ခဲ့ပြီးဒေတာခန့်တောင်သူစီနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီရင်ခံစာကိုပြည်နယ်ဆွေရထံမှာတင်ပြထားတယ်လို့ရဝမ်တိုင်းဒရေးရဝန်ကြီးဥရနန်းဖုံကပြောပါတယ
်ကျွန်တော်အဲ့ဒါကိုတချင်ပြည်နယ်ဆွေရမြင်နေနဲ့သွားစစ်ဆဲတော့ဒီကေဒေတာခံဒီရွာ6ရွာလူထုတွေနဲ့မြင်းမြန်းခဲ့တယ်အဲ့လိုတွေ့ဖေးကြလို့အမီးမရှိရလို့တောင်းရမဆိုင်ရှိရတာတို့ဆိုင်ရှိတဲ့ဟာဒီလဲကျွေးတွေကပြစီလိုက်လို့အခေချေတို့ကိုကျုံနေတဲ့အခြေအနေမှာရှိပါတယ်ကျွန်တော်အဲ့ဒါကိုရှင်းပြနေအစိုးရကိုဝင်ကြည့်ချက်ဝင်ဒီအစိုးရခံတာပြင်ထားပါတယ်စိတ်ဆဲတွေကကိုညီပေးဖို့အခြေအနေဆိုတာတော့ရှင်းပြနေအစိုးရဖွဲ့ရဲ့အစိုးရဖြစ်တဲ့ပြီမှာပါတနေ့တလောက်တော့အဲကိုညီပတ်ကူးဖို့တော့ရှိမှာပါ
ကြည်ရဆယ်ရောကအ ਨੇ စုံလူ1000ခန့်အတွက်ဇန်ရိတ်ခအကူညီလိုအပ်နေတယ်လို့လည်းအစိုးရကံစံမှာဖော်ပြထားပါတယ်ခါကာပူရာစီတောင်နှန်းဒေသဇန်ရိတ်ခပြတ်လတ်နေတဲ့အခြေအနေကိုအစိုးရအနေနဲ့လှတ်သလိုကွင်းစင်းလေ့လာတဲ့အဆင့်မဲ့ရှိပြီးထောက်ပံ့မှုအစီအစဉ်မပြုတ်လောက်ရသေးဘူးလို့လည်းနောင်မိုမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကုစလေဦးချန်တန်ခင်ကပြောပါတယ
်ဘလို့ထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်တို့မရှိတဲ့ဘုံမြေကျင်ကတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့သူတို့များတော့မရှိသေးဘူးခုထိတော့
ခါကာပူရာစီဒေတာဟာတစ်နှစ်ပတ်လုံးရေခဲနေတဲ့ဒေတာဖြစ်ပြီးစဘာဆိုင်ပြုတ်လို့မရတာကြောင့်ဒေတာခန့်တောင်သူတွေဟာပြောင်းဖူးဆက်နဲ့ကြုံကြတာအဓိကဆိုင်ပြုတ်နေပါတယ်ကချင်ပြည်နယ်မြောက်ပိုင်းဒေသဟာသွာလာရေးခက်ခဲရှိနေတယ်လို့ဒေသတွင်းလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIU နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူတာအိုကားလမ်းဟာလည်းမကြာခဏဆုံးသလိုပိတ်ပင်ဖျက်ဆီးခံနေရပါတယ်။လုံခြုံရေးချီနေကြောင်းလောင်စာစီအပါဝင်စံတင်ပို့မှုကိစ္စမှာလည်းစီစစ်မှုအကန့်အသတ်နဲ့ပိတ်ပင်နေရမှုကြောင့်ဒေသခံတွေအတွက်ကုန်စင်တုံးကြီးမြင့်မှုကံကိုလည်းခံနေရပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ခကာဘိုရာစီတောင်နှန်းဒေသကတီးနှံစိုက်ခင်းနေတဲ့ကြွက်တွေဝင်ရောက်ဖျက်ဆီးခဲ့တာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေကိုနိုင်ကုန်းအိမ်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တွင်းကစစ်ရေးပဋိပက္ခတွေပြေလည်ရေးရှမ်းပြည်မြောက်ပိုင်းတပ်ဖက်ကဘလို့ဆွေးနွေးအဖြေရှာနေကြပါသလဲဆိုတာကိုလည်းကြည့်ရအောင်ပါ။ Shambi do da ye party SSPB SSA miao banga. Thru nengay ye piata nago za wai wai ma pie shimu adwe. Sadouda a jing party congrama tamman songpia bido. Letwe account he podwabu songpia lai de a jow. Congrat a bima party ye te dan da win shi to uga pio so lai bare. Shambi bianle to rao ye gongsi. Asi SS SSA down my dene. Pipuani de lena gai si ebri bakari gule. Suinwe a pie shua dwabu shi jang pio bare. Three in pie songuro. Vio im yama ba ye three nao kumuzo ga.
Okay, Shambi Dude Ye Party, SSPB, SSE Miao Banga, Duruye Party Congress Go, Naya Ja Jimba Geyama, Nangae Lungan Zinwe, Chama Kedalo, Bidure, CM Wedi Musho Cha Yi, Muyasi Babiao Yin, Muda Pianet Timia Yi Lungan Zinwe Go, Songye Po, Lita Sumpia Kebade. Ninja Lungan Zinguro, Saboy Waima, Dresong Sunwe, Pisha Dwabu, Taman Sumpia Kejang, Party Ye, Duoktane, Bojo Sakon Sanga, Pio Bade.
ငင်းရဲလုံအောင်ကျင်ကတော့ရှစ်ပွဲတွေကအဖြေမဟုတ်ဘူးဒါမှမဟုတ်ကျွန်တော်တို့ကတိုင်းနာအားလုံးပေါ့လေဒါညီညာစီမြို့သားတယ်ပြည်နယ်ရေးကိုယုံကြည်မှုတည်ပြီးတယ်ဒါကြောင့်ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမယ်တည်တနာတွေကိုဒီဘဝဝိုင်းပုံမှာနိုင်ငံရေးတည်တနာကိုနိုင်ငံရေးနည်းနဲ့ဖြည့်ဆည်းသွားဖို့တခြားအလုံးကျွန်တော်တို့တင်ပြခဲ့ပါတယ်အခုလည်းဒီကွန်ဖရင့်မှာထပ်လောင်းပြီး လို့ကမသွားဘူးလို့မပြောပါဘူးဒါပေမဲ့ NCA မှာလည်းသူ့မှာအားနည်းချက်တွေရှိတယ်မပြည့်စုံတဲ့တွေရှိတယ်အဲ့ဒါကိုကျွန်တော်တို့ပြောတာပါဆန့်ကျင်တာမဟုတ်ပါဘူး
ဒီရက်ပိုင်းတွေအတွင်းမှာ SSPP တအန်းပလောင်ပူပုံတက်ဖွဲ့နဲ့ NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့အကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်ရှမ်းနိုင်ငံရေးပါတီတွေတန်ဃာတော်တွေနဲ့ရက်ဘက်လူမှုအဖွဲ့အစည်းတွေကလည်းရှမ်းတက်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေရက်ဆိုင်ဖို့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းတောင်းဆိုတာတွေရှိနေပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးအရင်ကလည်းဆွေးနွေးတာတွေရှိခဲ့သလိုအခုလည်းဆက်လက်ဆွေးနွေးဖို့သဘောထားရှိကြောင်းစက်ခွန်ဆိုင်ကအခုလိုဆက်ပြောပါတယ
်ဒီရှင်းပွဲတွေဖြစ်ပေါ်လာတဲ့အကြောင်းတရားတွေကိုကျွန်တော်အရင်မြစ်ကိုရှာပြီးတော့ညညစွာနဲ့ရှာပြီးတော့မှနော်ကျွန်တော်တို့လက်လက်နဲ့ဂိုင်ပြီးတော့မှဖြေရှင်းတာတဲ့ဝဲပွဲပေါ်မှာဖြေရှင်းတော့ဖို့ကျွန်တော်တို့အလျှောက်လုံးမြေတာရက်ခံခဲ့ပါတယ်ပြည်သူလူထုရဲ့ကျိုးစီးပွားကိုထောက်ထားပြီးတော့မှအဲ့ဒီပေါ်မှာရက်ခံပြီးတော့မှဖြေရှင်းလုပ်ကင်သားချုပ်ကိုပဲကျွန်တော်တို့တောင်းဆိုတာဖြစ်တယ်အခုကတော့ကျွန်တော်တို့တက်ကကန့်လန့်တဲ့အချက်တဘောသားတွေပါပဲကျွန်တော်ဆွေးနွေးပွဲတွေကပြတ်မသွားသေးဘူးအခုဆက်လက်ဆွေးနွေးနေတဲ့ဟာရှိနေပါတယ်ဆိုတော့ဘယ်နေ့ထပ်တွေ့မယ်ဆိုတာဒီကတော့ဒီနေ့အထိတော့ကျွန်တော်တို့ရှိကြသေးပါဘူးရှိလို့ရှိရင်လည်းကျွန်တော်တို့အတိပေးမှာပါတိုင်းပြည်ကို
ရှမ်းအရက်ဘက်လူမှုအဖွဲ့အစည်းဖိုရမ်မြတ်ပြောရေးဆိုခွင့်ရှိသူကိုဝင်းထက်ကောင်းမြတ်ကနှစ်ဖက်တွဲဆုံဆွေးနွေးမှုအောင်မြင်ရေးအတွက်သူ့အမြင်ကိုအခုလိုပြောပါတယ
် SSPP ရနေပြီးတော့အခုလိုထုတ်ပြန်လာတော့ကျွန်တော်ကြည့်ကြည့်ပါရစေပြီးတော့ထုတ်ပြန်နေအတိုင်းပေါ်ပါလိအားလုံးကဝိုင်းဝန်းပြီးတော့တတ်ဖို့ဒီလိုလေခွင့်ပြုစေဖို့လုပ်လို့လည်းကျွန်တော်မြင်နေရတကယ်လို့ SSPP ကတော့ကျွန်တော်ကြည်နေရဖြစ်တယ် NCD ထူတဲ့အဖွဲ့ကအစီမထူးတဲ့ဆိုင်နဲ့ပြည်သူ့ရှိတဲ့စက်ကုန်တင်တဲ့ဖမ်းမဲ့ဆိုတဲ့အကြီးကြီးတွေသွားနေပဲဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်ထောင်ကရအောက်မှာမဟုတ်ပါဘူး။ဒီနိုင်ငံတော်မှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကောကျွန်တော်တို့ဒီငင်းငယ်ကြီးဖြစ်စီမှာပါနေတာဝန်ကြီးတဲ့အခက်တော့တဲ့ပုဂ္ဂိုလ်တွေကောဝိုင်းဝန်းပြီးတော့အားဖြည့်ပြီးတော့အကောင့်တွေပေါ်အောင်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြဖို့လိုရဲပေါ့
။ဒီနှစ်ဩဂုတ်လအတွင်းကတော့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရှမ်းတက်ဖွဲ့နှစ်ဖွဲ့ဟာတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပူပါတယ်။ဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာယာနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပါတယ်
။ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းနာညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဟိုတိုင်းပြည်တစ်ခုကိုတိစောက်တဲ့နေရာမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ဉာဏ်ချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမယ်
ခင်ဗျာဆရာမျိုးတေစာမောင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းသူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကတောင်သူတွေအနေနဲ့မြမလေယာစိုက်ပျိုးရေးဘဏ်ကနေငွေချီးပြီးတော့လေယာသုံးဆက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာကျိုးနီစနစ်တွေရှိနေတဲ့အတွက်တောင်သူတွေတင်တာမကဘဲနဲ့ဆက်ပစ္စည်းရောင်းရှာတဲ့လုပ်ငန်းရှင်တွေအတွက်ပါလုပ်ငန်းနှောက်နှေးကြံ့ကြာမှုတွေနဲ့အခက်အခဲတွေရှိနေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကပြည်내တိုင်းဒေသကြီးတချို့ကမြို့ကြီးတွေမှာဆိုင်ခွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိမ့်ရောင်ဆိုလေယာသုံးဆက်ပစ္စည်းကုမ္ပဏီက Managing Director ဦးကျော်ဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
ကျွန်တော်တို့လည်းဟိုလက်သမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေဟောဆိုတော့ဗာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်ဟိုဒီအမတော်ကြီးငွေကိစ္စကအစားဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေရဆိုက်ပြိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနေတဲ့လူငယ်အင်အားတွေညှော်နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့အခါကျတော့ဆိုကျွန်တော်သိချင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗျာ
လယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုပ်ကလေးကဗန်အနေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလယ်ဟာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ Jaiga 2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်ဒီမလေးအဖွံ့ဖြိုးရေးဗန်မှာသူတို့သွားပြီးတော့6လတင်ပြီးတော့ဝယ်တဲ့အခါမှာသူတို့အတွက်အတိုးနှုန်းတက်တာပြီးတော့လည်းကူဝယ်နိုင်နေမယ်တစ်ဖက်မှာလေးအဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြံ့မှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာသူတို့လေယာဉ်သုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာမီဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်သူတို့ဘယ်လိုအခက်အခဲတွေရှိသလဲဆိုတာအများကြားပါလဲ
ကျွန်တော်တို့လေယာဉ်သုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဘန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုပ်လိကဘန်ရှိတယ်နောက်တခါလေယာဉ်ဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဉ်ဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်အဲ့လိုအားလေယာဉ်ဖွံ့ဖြိုးရေးဘန်ကိုအားကိုးတဲ့အခါမှာလေယာဉ်ဖွံ့ဖြိုးရေးဘန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးကလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဉ်ဖွံ့ဖြိုးဘဏ်ရဲ့ process တွေကပို့ပြီးတော့ညံလာတင်းတဲ့အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကြိုင်နေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်ထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာဉ်သုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေကသူတို့ရဲ့စိုက်ပျိုးခြင်းရဲ့ရိတ်သိမ်းခြင်းတွေမှာတို့က in time ပေါ့နော်အချိန်မီလိုချင်ကြပါတယ်လိုချင်ကြတဲ့အတွက်လဲကျွန်တော်တို့ကဒီတောင်သူတွေကိုဟိုကြိုတင်ပြီးတော့ပေါ့တလားတန်ဒီလောက်ကြိုတင်ပြီးတော့လှုပ်ဖို့ကျွန်တော်တို့အများနဲ့ဆော်ရပါတယ်သို့တော်လဲအဲ့လိုဆော်ရတဲ့အခါမှာခုနကဘန်ရဲ့ approve ကကြာနေတဲ့အတွက်ကျွန်တော်တို့ရဲ့ဒီ process ကတင်းနေပါတယ်အဲ့ဒီအရာလေသမားတွေမှာအခက်အခဲဖြစ်နေပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာကျွန်တော်တို့ကြားရတာလဲဟိုခဏခဏကြားရပါတယ်ဒီလေယာဉ်ကန္တမရဲ့လို့မဟုတ်ဘူးပေါ့နော်မျိုးစုံကဏ္ဍစုံမှာပေါ့နော်ဒီကျိုးနေစနစ်ကအခုတတိဟိုအရန်ကိုကြီးထောက်ဟောပေါ့နော်ရှိနေတော့မယ်ဆိုပြီးတော့ပြောကြဆိုကြတာတွေကြားတယ်ဟိုစီးပွားရေးလုပ်ငန်းရှင်တိုင်းလိုလိုကပြောကြတယ်ပေါ့နော်ဆိုတော့အစိုးရကပြောင်းလဲမှုတွေဖော်ဆောင်ပြီးဒီဟာတွေကျိုးနေစနစ်တွေကိုဖျက်ဖို့စူးစမ်းနေပြီဆိုပေမဲ့လည်းဒါက တိတ်ပြီးတော့မထူးခြားသေးဘူးမသိတာသိတာလည်းပြောင်းလဲမှုဖြစ်သေးဘူးဆိုတဲ့သဘောမျိုးဖြစ်နေတော့ကျုံနီစနစ်ကဒီရဲရိုက်မှုကရောကိုကျော်ဝင်းတို့လိုဟိုစီးပွားရေးလုပ်ငန်းရှင်တွေအပါအဝင်လက်သမားတွေကိုဘလို့နှုံးနှုတ်ဖက်ပေါ့ဘလို့အကျိုးတက်ရောက်မှုတွေရှိနေလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဥစ္စာလည်းတော်တော်လေးကျွန်တော်တို့စိုးပါတယ်ကျိုးဒီကျုံနီစနစ်ကလက်ရှိလည်းရှိနေတဲ့သဘောရှိပါတယ်ကျွန်တော်တို့ဥမာပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့တောင်သူတွေကကျွန်တော်တို့စက်ပစ္စည်းတွေကိုဝယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့မြို့နယ်အဆင့်မှနေမယ်လက်မှတ်ပေါင်းကျွန်တော်တို့ဟာလောက်ဒီ800လောက်သူတို့ထိုးရတယ်လို့ကျွန်တော်တို့ပြန်ကြားရပါတယ်အဲ့ဒါပြီးတဲ့အခါမှာဒီ800ကိုထိုးဖို့တော့ကတခါအချိန်ယူတဲ့သဘောဖြစ်သွားပါတယ်တခါပြီးတဲ့အခါကျဆိုရှင်တိုင်းအဆင့်ကိုကျွန်တော်တို့တက်သွားပါတယ်တိုင်းအဆင့်တက်တဲ့နေရာမှာလဲသက်ဆိုင်ရာပြည်နယ်စီမံဘဏ္ဍာဝန်ကြီးလက်မှတ်အပါဝင်ကျန်တဲ့ကျွန်တော်တို့ကြားသလောက်ပေါ့နော်ဌာနဟာလာ6ခု9ခုလောက်ကတခါထိုးရပါတယ်ထိုးရတဲ့အခါမှာအဲ့ဒီမှာလဲတခါကြံ့ညာမှုတွေတခါဖြစ်ပါတယ်အဲ့ဒီကနေမှတခါသူတို့ရဲ့ဒီရုံကျုပ်ဆိုတဲ့အဆင့်ကိုရောက်ပါတယ်ရုံကျုပ်ကမှတစ်ဆင့်တစ်ခါထပ်တက်တဲ့အခါမှာ steering committee ဆိုတာလည်းရှိပါတယ်အဲ့ဒီကတစ်ခါအပေါ်မှာ jiger team ကလည်းတစ်ခါပြန်ပြီးတော့ထိန်းနေဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ကပြန်ကြားပါတယ်အဲ့လိုဆိုတဲ့အခါကျတော့ဒီရဲ့စနစ်ကြီးရဲ့ process ကြီးဟာတစ်ခါနှစ်လခွဲတွေဖြစ်နေတဲ့အခါမှာလက်မားတွေအတွက်ကကြံ့ညာမှုတွေဖြစ်တဲ့အပြင်ကိုကျွန်တော်တို့လိုဟိုစက်ပစ္စည်းရောင်းချတဲ့လူတွေအတွက်လည်းငွေတစ်ပတ်ပြန်လဲရရှိဖို့ကိစ္စတွေမှာလည်းအင်တန်မှကြံ့ကြံမှုတွေဖြစ်ပါလေအဲ့ဒါအပြင်ကိုကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိဆိုရင်ဒီကျွန်တော်တို့ဝန်ထမ်းအပိုင်းအားနည်းချက်တွေကလည်းအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီစက်ပစ္စည်းရောင်းတဲ့နေရာမှာလည်းဝန်ထမ်းမလုံလောက်မှုတွေသက်ဆိုင်ရာမြို့နယ်ဘဏ်ကွဲတွေမှာဝန်ထမ်းမလုံလောက်မှုတွေကြောင့်မလို့တချို့လူကျင်တဲ့တောင်သူတွေအတွက်မရတာတွေတချို့ဝန်ထမ်းတွေရဲ့ဒီချင်းငွေစနစ်အပေါ်မှာအပြေဝါတချို့နားမလဲပဲနဲ့သူတို့ပြောတဲ့ဟာတွေလည်းအဲ့ဒါလေးတွေလည်းကျွန်တော်တို့ကပြန်ကြားရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲလေးတော့ကျွန်တော်တို့ရှိပါတယ်ခင်ဗျာဒီလေယာဉ်ပုံမျိုးရေးဘဏ်နဲ့ပတ်သက်လို့ပြောရလို့ရှင်ကျွန်တော်တို့အရင်ပုံစံနဲ့နှိုင်းရှင်မယ်ဆိုလို့ရှင်တော့အများကြီးတိုးတက်မှုရှိပါတယ်ခင်ဗျာအရင်တော့ဆိုလို့ရှင်လေယာဉ်ပုံမျိုးရေးဘဏ်ကဒီလိုလေယာဉ်သုံးဆက်တွေအတွက်ဒီလိုကူညီထောက်ပံ့ပြီးတော့ဟိုကလုပ်ပေးတယ်ဆိုတော့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုအပ်တဲ့လက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလုပ်တဲ့ကိစ္စတွေမှာလည်းအဂရိတရားတင်းတင်းရှင်းရှင်းနဲ့ဟိုကလုပ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်အဲ့ဒီ process တွေနှီးနေတယ်ဆိုတဲ့ကိစ္စမှာပဲကျွန်တော်တို့အခက်အခဲဖြစ်နေတာပါခင်ဗျာ
လက်ရှိအစိုးရအပေါ်ဝေဖန်ထောက်ပြပြောဆိုကြတဲ့နေရာမှာလည်းနှစ်ဖက်တော့ရှိတာပေါ့နော်ဟိုမကောင်းဘူးဆိုပြီးတော့ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိတယ်လို့ပဲအော်စောစောကကိုကျော်ဝင်းပြောသလိုဟိုကောင်းတဲ့ဘက်မှာအတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင
်း
ပုဂ္ဂလိကအမြင်အရာကတော့ဘယ်နေရာတွေမှာအတိုးတက်ပြောင်းလဲမှုတွေတိတိသာသာတွေ့ရတယ်လဲအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့အတိုးတက်ပြောင်းလဲမှုတွေပါတယ်လဲဒါမှမဟုတ်လဲဟိုဘောအားနည်းချက်ကဘာလဲဆိုတာလေးပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာအပြီးကောင်းသောပြောင်းလဲတိုးတက်မှုတွေကတော့ကျွန်တော်တို့ဥပမာတစ်ခုပြောမယ်ဆိုရင်ကိုကျော်ဝင်းလည်းအရင်တော့ကျွန်တော်တို့ဒီညွန်ကျုပ်တို့ကျွန်တော်တို့ဒီညွန်မူးတွေဆိုတာကဟိုတွေးဖို့ပါဖို့အစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုယ်တော်ဝင်လဲဟိုဖုန်းဆက်ပြီးတော့တောင်းမှအကူအညီတောင်းရင်တို့လည်းဒီဟာတွေဟိုအရေးယူတဲ့ဟာမျိုးတွေဟိုစောင့်ရဲကူညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါအမျိုးလဲတစ်လားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုအစီအဝေးခေါ်တယ်အဲဖြစ်ပေါ်နေတဲ့အခြေအနေတွေကျွန်တော်တို့ဘက်ကဖြစ်နေတဲ့အခြေအနေတွေဟိုဘက်ကဖြစ်နေတဲ့အခြေအနေတွေအပြန်အလှန်ရှင်းနေအစီအဝေးတွေပဲလေရှိပါတယ်အဲ့ဒါတွေကအမြန်မာတွေပွင့်လင်းညင်တာမှုတွေလည်းအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ကြန့်ကြာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်ဖို့တွေကျွန်တော်တို့တွေဒီစီးပွားရေးလုပ်တဲ့လူတွေလွယ်ကူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီးပွားရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုအမြန်မာစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုကြန့်ကြာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းအလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်တို့မကောင်းတဲ့ဘက်တူပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဲ့ဘောလို့ကျွန်တော်ယူဆပါတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလဲစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်2018ခုနှစ်အတွင်းလူမှုကွန်ရက်တွေပေါ်မှာအချက်လက်မှားတွေစိုးရိမ်စရာကောင်းလောက်အောင်ပြန့်နှံ့ခဲ့တာကြောင့် online abidan website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့သကလုံးဖြစ်သတ်မှတ်ခဲ့ပါတယ် misinformation အကျိုးဆက်နဲ့သတင်းတုသတင်းမှားပြဿနာတွေကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
ခု2018ခုနှစ်ထဲမှာဒီသတင်းမှားတွေပြည့်နေပြဿနာဘလောက်တောင်ကြီးလဲဆိုတော့ online အပြည့်အဝ website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်တဲ့ကိုသားညုံရေ
အချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည့်နှစ်ပိုင်းကာလတွေတည်းကရှိခဲ့တာတဲ့မဆုမြန်မုံရဲ့ဒါပေမဲ့လေလူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အချက်လက်အမှားတွေပြန့်နေတဲ့ပုံမှန်ကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့ခုလိုမျိုးသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေဗ
ျမှားနေတဲ့အကြောင်းအရာတွေပြန်တာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာတောက်ချကိုပေါ်ထွက်လာတယ်လို့ဆိုရဲအချက်လက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့กว่าလဲဆိုတာကိုလည်းတို့ရဲ့ထုတ်ပြန်ချက်မှာအနက်ဖွင့်ရှင်းပြထားပါသေးတယ်
This information ဆိုတာကအချက်လက်မှားတွေတစ်ဖက်ဆောင်းနေဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်တာမျိုးဝါဒဖြန့်တာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးမြတ်တစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုတဲ့ရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့သူတွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပံများလာတဲ့အခါမှာအဲ့ဒါတွေကအမှန်ပဲလို့မှတ်ယူလာတတ်ကြတာကိုလည်းထောက်ပြထားသေးတယ်ဗျအချက်လက်အမှားတွေတော်မီလိုမျိုးထိမနိုင်သိမ့်မရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျမဆွမြမောအထူးသဖြင့်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြန့်ခဲ့တာကိုလည်းထောက်ပြထားသေးတယ
်ကမ္ဘာနေရာစုံကဒီလူသန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြတ်နာသိမ့်မြန်ပါတယ်ဒါကြောင့်သတင်းမှသတင်းတူလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news ဆိုတဲ့အသုံးအနှုန်းကိုဖော်စီစီတုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းဒီပါကြားနေမိနေရတယ်မဆွေးမမွေးရဲ့
သတင်းတူတွေပြန့်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိလာတယ်ရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျာကန်တစ်ခုလို့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်ကျင်တဲ့သူတွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစ်စ်အမှန်လဲ၊ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေ၊နားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှတယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကဂဂနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းထောက်တွေအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနှဲလာကြတာကိုအမေရိကန်မှလည်းတွေ့နေရပါတယ်
။ Collapse တန်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လတုန်းကလုတ်ခဲ့တဲ့ Collapse တန်းမှာတွေ့ခဲ့ပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှပြတ်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတူသတင်းမှတွေကိုဖန်တီးနေကြသူတွေဘက်ကပပနက်နက်ဖြန့်နေတာကပြဿနာလို့ American Kansas တက္ကသိုလ်မှဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်းမဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ
်သတင်းတူဆိုတာကတရားရခိုင်နှုန်းပြည်သတင်းတူဖြစ်မှာသတင်းတူဖြစ်တာမဟုတ်ဘူးအဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာမှဟလာဆိုကြပါစို့ဒီဖြစ်ရမှန်က80ရာခိုင်နှုန်းလောက်ပါပဲပြီးတော့တကယ်အတူရောင်က20ရာခိုင်နှုန်းတမဟုတ်30ရာခိုင်နှုန်းတမဟုတ်500ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိအဲ့တော့သူတို့သဘောကအများမြင်မှာတော့ဟလာဟောဒီသတင်းကတကယ်နော်အစ်မသတင်းလဲလို့ထင်ရစရာရှိပေမဲ့အဲ့ဒီတဘောလုံးရဲ့500ခိုင်နှုန်း400ခိုင်နှုန်း300ခိုင်နှုန်းအတူရောင်ဖြစ်နေတယ်အဲ့တော့ကျန်တဲ့ဟလာဟို98 99ရာခိုင်နှုန်းကသူတို့100ရာခိုင်နှုန်းကိုပမိုးဖို့အတွက်ဟိုသူအတုံးချတာလည်းဖြစ်နေအဲ့တော့ဒီသတင်းတူဖန်တီးရဲ့လူတွေအရင်ကိုလိမ်လာပါနဲ့ကြတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုပ်ငန်းကျွန်းကျင်တဲ့ပုံမှန်ထီပြီးတော့ကျွန်းကျင်ကျွန်းကျင်တလောက်ဆက်ဖက်ပြီးတဲ့တော့ကအရင်ခက်ခဲဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူဖန်တီးရဲ့ဆိုတာလည်းပဲသူကဒါလုပ်ငန်းကြီးတစ်ခုလိုပဲဟိုလက်ပတ်နေကြတာလည်းရှိတယ
်တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းနဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတူတွေဆိုပြီးတော့နာမည်တက်နေကြတာကလည်းစိုးရင်စရာဖြစ်တယ်လို့သတင်းလူလက်ခွင့်လုပ်နေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗျ
မြန်မာနိုင်ငံမှာဆိုလဲဒီစစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညံလင်းကဥပမာပေးထားသေးတယ်ရှင
်ပြောလို့ရှင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျာပြည်မစိုးရကြည့်မယ်ဆိုလို့ရှင်စစ်အစိုးရကာလမှာလဲဟိုပဲဒီဟာလာဟိုပြုံးနေကြတဲ့ကျွန်တော်တို့ဒီဆံပုတ်တွေရှိနေမလားသတင်းစာတွေမှာ BBC ညာနေသည် BOA လိမ့်နေသည် RFA ရန်တိုက်ပေးနေသည်ဟာလာဆိုတဲ့ဟာတွေဒါတွေကရှင်းပြရင်ဒါတွေဟိုဒီစစ်အစိုးရကဒီမီဒီယာတွေဟာ fake news တွေကိုချင်းကြီးတွေမူတာဟုတ်သူတို့ပြောနေကြရှိပါတယ်မလုံးကြီးမူတာခေါ်တာတွေကိုချင်းကြီးတွေရတာဖြစ်ပါတယ်မယုံကြည်ကြပါနဲ့ဆိုပြီးတော့စ 现在都是交给家长去，那个交流线呢，真多起码个，哦，第主要个非女子个动产给的是哪个？哦，都是有价格，美国嘛，阿拉都那川普那些家嘛，他有给多少钱？真多起码，现在也真多起码，现在那个，第二起码真多起码，碰见别人了，哦，先出面拿啦，把那说，一斤牛就是五块的，其他的这边啊，那个一斤牛就是的，所谓碰见牛呢，也有啊呗，底下最出来的，我细拿的过去。
好比说，过年嘞，棉袄、棉毛那个嘛，你别的拿偏先拿一部来买露棉啦。
啊，来吧，我来。反正我们说，你别伢打朋友的露表那家的，美丽干嘛，然后嘛，底下伊啊，给今年的表拿一片的，对。啊，都，就那为什么弄完嘛来吧？都用盆底的都的钻进拉里来。
American Cancer Tech to Madrin Sabina, PhD Boy Denny, Morgan Magazine Editor, Kunyan Lim Pibare.
Natasha Kuni Tema, Tita Mialare, the Chelle Marpiane, Tazanaji, Dechenabu, Lumukunyadri, Ludomia website Girigaro, Musumu, Juzan Nijarawe, Suyari, Simi Sigan Chama to Regale, Yeti, you look kind to Lajara, Tula, and Mola, Massimo.
Nangamang, Gunangadi, Ludo, Amadwisuni, November Nelson Badonga, Lanamuma, Sombiroma, the Dima Dipia Yi to a Facebook at Samia Murigo, Facebook at Chigago, Megon Toke Java Dide, Misinformation, a Chelema Pietanaga, Bobo Biro Chilani Resrago, Dictionary.com Garo, Natan Sashi Kuni, as a Galon Pinet, which Hebido, Mimang Topiake Varishi.
ကိုတားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်မနေ့ပြန်အင်္ဂါညတိုင်းလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
ရှင်ကျောင်းမန္တလေးမှာမိမိယုံကြည်ရာဘာသာတာနာကိုလွတ်လပ်စွာယူဆကိုးကွယ်ခွင့်ရှိရဲဆိုတာကိုလက်ရှိပြည်ပုံခြေခံဥပဒေအခန်း၁ပုံမှန်30လေးမှာပြဋ္ဌာန်းပေးထားပါတယ်။ကျွမ်းကြအဖြစ်ညီဝင်ပြည်ပြားရေးပြည်သူ့ကိုကျင့်တရားနဲ့ပြည်သူ့ကျမ်းမာရေးဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေကိုမဆန့်ကျင်လျင်ဆိုပြီးတော့စကားပိုက်တော်ခံထားပါတယ်။လက်ရှိနိုင်ငံမှာဒီပြဋ္ဌာန်းချက်တွေန နေ့ဒဲလီလိုက်စီစဉ်မှာတုံ့သက်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
လက်ဖြန်အင်္ဂါညဒရဲ့လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ DJ လက်ဖြစ် Electronic Guitar တွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာ Korea K-pop အဖွဲ့နဲ့ပေါင်းပြီးတော့တချင်းတပုတ်တလောကပဲထွက်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်အမေရိကန်နိုင်ငံသားဂျပန်လူမျိုးထင်ရှားတဲ့ DJ လက်ဖြစ် Electronic Guitar တွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာကိုရီးယားကနာမည်ကျော် Korea K-pop အဖွဲ့နဲ့ပေါင်းပြီးတော့တချင်းတပုတ်တလောကပဲထွက်လိုက်ပါတယ်။ Steve Aoki ကတောင်ကိုရီးယားနိုင်ငံရဲ့ကဘာကျော်ထွက်ကုန်လို့တောင်ပြောလို့ရတဲ့ဒီအမျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS နဲ့ပေါင်းပြီးတော့ Wasted on Me ဆိုတဲ့တချင်းဗီဒီယိုထုတ်တာပါ။ဒီတချင်းကထွက်ထွက်ချင်း24နာရီအတွင်းမှာကိုနိုင်ငံပေါင်း60ကျော်မှာ online ကနေနားထောင်ဆုံးတချင်းဖြစ်သွားပြီးတော့ online ကနေလူပေါင်း၄သန်းကျော်နားထောင်တာဖြစ်ပါတယ်။အရှမင်းသားကိုရီးယားနယ်ပယ်ကန်ဂျွန်နဲ့ TV ရုပ်သံ series တွေထဲမှာနာမည်ကြီးတဲ့ Ross Butler ပြီးတော့ဒီ DJ Aoki ရဲ့ညီမဖြစ်သူအပြင်မှာလည်းတကယ့် model ဖြစ်တဲ့ Devon Aoki ကိုအဲ့ဒီ music video မှာပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်။အ အဲ့ဒီဗီဒီယိုကိုလင့်ကင်ပါဂီတာအဖွဲ့ရဲ့ဒီဂျေဖြစ်တဲ့ကိုရီးယားနယ်ပါဂျိုဟမ်ကဒါရိုက်တာလောက်ရိုက်ကူးပြီးတော့အဲ့ဒီဗီဒီယိုထဲမှာတော့ဘီဒီအက်စ်အဖွဲ့သားတွေကိုရိုင်းဝင်ပြီးတော့တရုတ်မဆောင်ထားပါဘူး။ဒါမဲ့လည်းတလောကပဲကွာကြောပေါက်သွားတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ Crazy Rich Asian ရုပ်ရှင်ကားတွေကအဖွဲ့သားတွေမျက်နှာမင်းသမီးတွေပါဝင်ပြီးတော့တရုတ်ဆောင်ထားကြပါတယ်။ တကယ်ကိုစံချိန်ချုပ်ပြီးပေါက်သွားခဲ့တဲ့သတင်းဖြစ်ပါတယ်။တမနစ်ကိုအဲ့ဒီသတင်းပြန်ပြီးဖြန့်ဝေသူတထောင်ကျော်နှုန်းနဲ့တွေ့တက်မှာလူအဖြန့်ဆုံးအရာဖြစ်သွားပြီးတော့ဘီလ်ဘော့ဒ်အကောင်ဆုံးတေးတရာစင်းကိုလည်းဝင်လာကြောင်းစတီးဗ်အိုကီရဲ့ဘီလ်ဘော့ဒ်ရဲ့အကောင်ဆုံးသတင်းဆဲဖို့စီးရင်ထဲမှာငါးဘုတ်ပြန့်ဝင်တဲ့သတင်းဖြစ်ပါတယ်ရှင်။
1970လောက်ကမှာအထင်ကြီးဘောလိဝုဒ်ရုပ်ရှင်လောကမှာအထင်ကြီးကိုကြော်ကြားခဲ့တဲ့အကသတင်းတစ်ပုဒ်ဖြစ်တဲ့ တချင်းကိုတော့ဖရော့ဒ်ဆိုင်ယန်ဇမ်မျိုးရုပ်ရှင်ကားအတွက်ပြန်လဲရိုက်ကူးတင်ဆက်ပြီးတော့အဲ့ရုပ်ရှင်မှာဆွီဒင်ကအိန္ဒိယမင်းသမီးအယ်လီအာဖရန်ကလည်းတရုတ်ဆောင်ထားတာပါ။အိန္ဒိယရဲ့ဒီရုပ်ရှင်အနုပညာအထင်ကြီးမျိုးတော်ဖြစ်တဲ့မွန်မိုင်းမှာနိုဗ အဒဲလ်ရှိတ်ကညွှန်ကြားတာဖြစ်ပါတယ်။ဒီသချင်းကချိုင်းနာဂိတ်ဆိုတဲ့1998ခုနှစ်တုန်းကရုပ်ရှင်ဇာတ်ဝင်သချင်းဖြစ်ပြီးတော့မင်းသမီးအာမဲလာမက်ဒွန်ကာကအဲ့တုန်းကတရုတ်ဆောင်ခဲ့တာပါ။မင်းသမီးအာမဲလာမက်ဒွန်ကာကဘောလိဝုဒ်ရဲ့ထောင်900ကျော်ဂါလာတွေတုန်းမှာနာမည်ကြီးရုပ်ရှင်တော်တော်များများကိုတရုတ်ဆောင်ခဲ့ရတဲ့သူဖြစ်ပါတယ်။အခု Frog Science ရုပ်ရှင်ကိုတော့ဒါရိုက်တာဆာရပ်ရှီဗာစတာဗာနဲ့ထုတ်လုပ်တဲ့သူ Prakash Jha ရိုက်ကူးတာဖြစ်ပြီးတော့ 2019 ဇန်နဝါရီလကျရင်စတင်ပြီးတော့ဖြန့်ချိဖို့ရှိပါတယ်ရှင်။ ဒီသတင်းတော်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစသ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစသ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြီးရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ကြပြဆရာမျိုးတေစာမောင်ကသူပါကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
ကြရည်ဒီအောင်နေနေရောဟိုကျောင်းဆရာတောင်နေနေရောဆိုရင်တော့ဟိုစာပြေနာရောကြရည်ရာရောနိုင်ငံရေးလုပ်နေတာပါပဲ။ဒါလို့လဲဆိုတော့ဟိုတိုင်းပြည်တစ်ခုကိုတိစောက်ပြနေရမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ရာဘလို့ပုံစံမျိုးဘလို့ဉာဏ်ချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမဲ့တိုင်းပြည်ဆိုတာကိုပြောနေတာဆိုတော့ကြရတဲ့မှာလဲကျွန်တော်တို့ကဟိုဘလို့တိုင်းပြည်မျိုးမှာဒီကြရည်ရေးခဲ့
်ဒီလိုပျော်ရွှင်မှုမှာဒီပြားရေးခဲ့ဆိုတော့ပြဖို့အတွက်ကျွန်တော်ကပြားရေးရလို့ကပြားဆရာတယောက်နေနေရောဟိုကျောင်းဆရာတယောက်နေရောခစ်ခစ်ဆရာတဲ့နေရာမှာအဲဒီတရားတစ်ခုဝေဒနာတစ်ခုရဲ့ကိုတုံးပြီးတော့တို့တို့ကကလေးတွေကိုစာသင်ရတယ်လားသူပဲနောက်တစ်ခေတ်မှာကြရဖက်မှတ်လူတွေအတွက်သို့တော်ဒီတစ်ခေတ်မှာကြရဖက်မှတ်လူတွေအတွက်ကြရရေးရတယ်နောက်တစ်ခုကကျွန်တော်ကကြရဗလာကျွန်တော်တယောက်နေနဲ့လဲလှုပ်ဆောင်နေတဲ့အခါမှာဘာလို့လဲဆိုတော့ဒီဘလို့ကြရလေးဘာသာပြန်မလဲဆိုတာကိုကျွန်တော်စဉ်းစားရတယ်အဲ့လိုစဉ်းစားတဲ့အခါမှာဒီတိုင်းပြည်အတွက်လိုအပ်တဲ့ဒီအရက်ဒီတာမှာလိုအပ်နေတဲ့ကြရဗီဒသူတို့ကဗျာအမျိုးအစားတွေကိုတော့ကဗျာပြန်ပြီးဘာသာပြန်ပြီးနေတယ်။အဲ့ဒီအခါမှာကဗာမှာတယောက်တယောက်မတည့်တဲ့သူတို့မင်းညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မဲ့ကျွန်တော်နိုင်ငံမှာလိုအပ်တဲ့ကဗျာအမျိုးအစားဆိုရင်ကျွန်တော်ကဗျာပြန်ပြီးနေပါတယ်။အဲ့တော့ပြန်ချုပ်မယ်ဆိုရင်ကျွန်တော်တို့ဟာဟိုကဗျာဆရာတယောက်နေနဲ့ကဗျာဘာသာပြန်တယောက်နေနဲ့ပြောရမယ်ဆိုရင်
ဒီနိုင်ငံဒီဒေသဒီတိုင်းပြည်မှာကြပြအရလူများညီညွတ်ကြမလဲကြပြအရလူများရှေ့မှာတာယာဖြောင်းပြီးတဲ့ဂန်းကြီးကူတိဆောက်မလဲဆိုတာကိုရည်ရွယ်ပြီးတော့ကြပြလို့ကိုလုပ်တယ်လာလူပဲဒီကြပြကိုတုံးပြီးတော့ဒီကြပြအတုံးချပြီးတော့ဒီကြပြကိုဟိုရုပ်စုပြတာတင်ကြပြီးတော့ကျွန်တော်တို့ကလေးတွေကို တင်ကြရင်းနဲ့တန်းကြီးအတွက်ကြပြာကိုချိမဲ့လို့လေအလုပ်ပညာရှိရလို့လေတရေဖြစ်အောင်တင်ပေးရင်းနဲ့အဲကြပြာဆရာဘွားနဲ့ဘာသာပြန်ဆရာတယောက်ဘွားနဲ့ကြပြာဆရာတယောက်ဘွားနဲ့ကျောင်းဆရာတယောက်ဘွားနဲ့ရှင်ရှင်ကြီးကြီးပဲရှေ့ကိုဆက်သွားနေတယ်အစားအမြိုင်မျော်လေးမှာဦးတန်းကြီးအတွက်ဒီလူဖွဲ့စည်းအတွက်တာယာတဲ့
အမေရိကရဲ့တားချော့တေးဆိုနိုင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်ဒါကျွန်တော်စတင်ပါတယ်ကျွန်တော်ကြပြာရေးပါတယ်ကျွန်တော်ကြပြာဘုံအပြန်ပါတယ်ဒါကျွန်တော်အကြောင်းကြည်ရပါတယ်ခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com ကို စာရေးပြီး ဆက်သွယ်ရမယ့် ဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
မမောပြူ စီစဉ် တင်ဆက်ခဲ့တဲ့ သူယုံကြည်ရ အစီအစဉ် ကို နားဆင်ခဲ့ရတာ ဖြစ်ပါတယ်ရှင် VOA ကနေ အခု ထုတ်လွှင့်ခဲ့တဲ့ အစီအစဉ် တွေနဲ့ ပတ်သက်ပြီး ဝေဖန်အကြံပေးခြင်းနဲ့ ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကို ပေးပို့နိုင်တယ်လို့ ကျမတို့ရဲ့ ဖုန်း နံပါတ် 123-382-5995 လေးကို လည်း ဆက်သွယ်နိုင်ပါတယ်ရှင် မနက်ဖြန် အင်္ဂါ မနက်ခင်း ထုတ်လွှင့်ပေးမယ့် အစီအစဉ် တွေကိုတော့ လှိုင်းဒိုမီတာ 32-40-48 နဲ့ လှိုင်းလက်မီတာ 190 တို့ကနေ စောင့်မျှော် ဖန်ယူ နားဆင်နိုင်ကြပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့မဆုမျက်မွန်ကတလှည့်ကြေညာပေးပါအောင်မယ်ရှင်။ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲနေတဲ့နှုန်းကအများကြီးရှေ့ကိုပိုရောက်နေပြီမို့အချိန်မနှောင်းငယ်မှာအမြန်အမိလိုက်ရမှာဖြစ်တယ်လို့ပိုလန်နိုင်ငံကာတိုဗစ်ချမြို့မှာဒီကနေ့စတင်တဲ့ကမ္ဘာ
ကမိန့်ခွန်းပြောခဲ့တာပါပါရီသဘောတူညီချက်မှသဘောတူထားတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို2ဒီဂရီဆယ်လ်ဆီယက်ထက်ထပ်မတိုးအောင်လို့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုဘယ်လိုကြိုးစားလျှော့ချနေသလဲဆိုတာအခုညီလာကမှဆွေးနွေးကြမှာဖြစ်ပါတယ်American နဲ့တရုတ်တို့ကြားကုန်သွယ်ခွင့်ကောက်မဲ့အစီအစဉ်ကိုရပ်ပေါင်း60ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။ဒီကာလအတွင်းမှာဒီကုန်သွယ်ရေးတင်းမာမှုတွေကိုအဆုံးသတ်နိုင်မဲ့ရေရှည်သဘောတူညီမှုရနိုင်အောင်လို့နှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။ကုန်သွယ်ခွင့်တွေဆိုင်းထားမယ်ဆိုတဲ့သဘောတူညီချက်ကြောင့်ဒီကနေ့ကမ္ဘာအစုရှယ်ယာဈေးတွေမြင့်တက်ခဲ့ပါတယ်။2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေနှုတ်ထွက်တော့မယ်လို့ကတ္တာနိုင်ငံကကြေညာလိုက်ပါတယ် LNG ဓာတ်ငွေ့ရေထုတ်လုပ်မှုပိုပြီးတော့အာရုံစိုက်နိုင်ဖို့အတွက် OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့စွန့်အင်ဝင်ကြီးကဒီကနေ့ဒီဒိုဟာမြို့တော်မှာမမျှော်လင့်ပဲကြေညာခဲ့တာပါOPEC အဖွဲ့မှဩဇာညောင်းတဲ့ဆာဒီအာရေဗျနိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာပဲ OPEC ကနေနှုတ်ထွက်မယ်ဆိုပြီးတော့ကတားနိုင်ငံကြေညာခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်ခေါင်းဆောင်တွေဆွေးနွေးရေးစပွဲစီရောက်လာအောင်လို့ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့ American သမ္မတ Donald Trump ကပါကစ္စတန်သမ္မတ Imran Khan စီကိုစာရေးသားတောင်းဆိုခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binance ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
welcome.